ရှင်လက်အောက်ကနေငါမြစ်တာလောက်လက်မြောက်ခွင့်ရပြီးစစ်အာဏာပြန်အသိခံလဲရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းဝေဝါးသွားနေတော့ရာသီဥတုဆိုင်ရာစီမံချက်တွေကိုလည်းကုလသမဂ္ဂကဆန့်ကန့်လိုက်တယ်လို့ရာသီဥတုဆိုင်ရာသတင်းတွေပေါ်ပြနေတဲ့ British အခြေစိုက် Climate News Home ကပြောပါတယ်ဒီအကြောင်းဒီလ3ရက်နေ့မှာပေါ်ပြတာဖြစ်ပြီးအဲ့ဒီချိန်ထိတရားဝင်မကြေညာသေးပေမဲ့ဒီအချိန်နေဆက်ရောက်သွားပြီဆိုတာကိုအမိမဖော်လို့တဲ့မြန်မာပတ်ဝန်းကျင်ထိန်းသိမ်းရေးသမားတစ်ယောက်ကပြောတယ်လို့ဆိုပါတယ်ရာသီဥတုပြောင်းလဲတာနဲ့လိုင်လျောညီထွေဖြစ်မဲ့စီမံချက်တွေပေါ်ဆောင်တဲ့Green Climate Fund နဲ့ GF Global Environmental Facility ဆိုတဲ့ကမ္ဘာလုံးဆိုင်ရာပတ်ဝန်းကျင်ရေးရာအထောက်အကူစီမံချက်တွေကိုစစ်တပ်နဲ့ဆက်လုပ်ရတော့မှာမို့ရဆိုင်လိုက်တာပဲဖြစ်ပါတယ်။ GF ကမြန်မာနိုင်ငံမှာစီမံချက်39ခုရှိပြီးကုလသမဂ္ဂအဖွဲ့အစည်း4ခု IUCN International Union Conservation of Nature နဲ့ ADB အရှာဖွံ့ဖြိုးရေးဘဏ်တွေကပေါ်ဆောင်တာပါ။ဒေါ်လာ24သန်းတန်စီမံချက်တစ်ခုဆိုရင် GEF ကဒေါ်လာ6သန်းနဲ့မိခွဲအဖွဲ့တွေက18သန်းထည့်ဝင်ပါတယ်။တဘာဝအမွေအနှစ်ထိမ့်သိမ့်ပြီးမြန်မာပြည်သူတွေဒေဟစနစ်ရဲ့အကျိုးခံစားဖို့ကြီးရပါတယ်။ဘေးမဲ့တော့ကိုကောင်းကောင်းမွန်မွန်စီမံခန့်ခွဲပြီးမျိုးမပြတ်အောင်ထိမ့်သိမ့်ဆော့ဆော့ခံမထားရတဲ့သရစ်ဆန်နဲ့အပင်မျိုးစိတ်တရားကိုထိမ့်သိမ့်ဆော့ဆော့ဖို့စီစဉ်တာပါ။တနင်္ဂနွေလုံးကသတော်ကေဟစနစ်ထင်းသိမ်းမှုလည်းဒေါ်လာ9ဘီလီယံသုံးပြီးနှစ်20အတွင်းဒေါ်လာ39ဘီလီယံပြန်ရအောင်စီမံကိန်းချထားပါတယ်။တတော်တွေကနေကာဗွန်တွေဆုတ်ယူဖို့ရေဝင်ရေလဲတွေထင်းသိမ်းမှုအပင်ပွားအောင်ဝန်မှုကူးဖို့တဘာဝခီးသွွားလုပ်ငန်းလုပ်ဖို့ကံယူဓာတ်တွေမှာဒီရေတော်တွေဖုံးလွှမ်းဖို့ငါးမွေးမြူရေလုပ်ငန်းလုပ်ဖို့စတာတွေရထားပါတယ်။ဒီအစနစ်ယူရင်းနေတဲ့မြမတဘာဝပုံမင်းကျင်တာယာရေးအတွက်စနစ်တကျစီမံတာလည်းဖြစ်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်တဲ့အတွက်ဆက်လုပ်ဖို့မရည်မရာဖြစ်သွားပါတယ်။အတွေ့အကြုံအရလည်းစစ်တပ်နဲ့စစ်တပ်နောက်ခံအစိုးရဆက်ဆက်မှာမြန်မာသဘာဝတရားစာတတွေအကြီးအကျယ်ဆုံးရှုံးတာသိသာလှပါတယ်။စစ်တပ်ကရောတိုင်းသားလက်နက်ကိုင်အဖွဲ့တွေပါတစ်တော်စွိုင်းအင်းနဲ့မြောက်တရားစာတတွေထုတ်ယူပြီးဗန္နာမွေရှာကြပါတယ်။ဒါကိုမြန်မာတရုတ်နယ်စပ်မှာတစ်ချိန်ကကျင်းလည်ခဲ့ပြီးနိုင်ငံတနန်တပြားခရီးသွားမှတ်တမ်းတပ်ပုံတွေရိုက်ကူးနေတဲ့မန္တလေးမြို့ကဥတန်းဆောင်ညွန့်ကပြောပြပါတယ်
။ရင်းရင်းကြီးလိုက်ကြတဲ့ခါကျတော့အဲ့ဒီဒေတာတွေကဘိန်းထုတ်လုပ်ပြီးတော့ဘိန်းကြောင်းနဲ့အဖွဲ့ရမဟုတ်ဘူးပြ။အဲ့ဒါအဲ့ဒီဒေတာမှာတတ်ထုလို့ရေတနာလို့လည်းမထွက်တော့ဘူးပြ။တရုတ်ပုံမှန်နေရပေါ့။အဲ့ဒီဘက်တွေကျတော့စစ်တော်တွေပဲခုတ်ပြီးတော့တရုတ်ပြည်ဘက်ကိုတွန်းတာပေါ့။အဲ့ဒီရင်းရင်းကြီးတပ်ဖွဲ့တွေကရင်းတော့ကျတော့စစ်ပွဲတွေဖြစ်နေတော့ဒီ first level နော်ဆိုတော့ကတော့ဒီဘုံတက်တာကိုကိုလူမရှိဘူးပေါ့။နေနေရတဲ့ခါကျတော့ဒီတပ်ဖို့ရည်တည်ဖို့တော့ကဒီကြတော့ခုပြီးတော့ရောင်းရတာဟုတ်လေ။ဒီနေနေရတဲ့1990လောက်ပေါ့နော်။ဘုခင်းတို့နေနေရကလာနေပြီးတော့သူပြင်းနေထောင်းလို့ဆိုရင်ဆယ်စုနှစ်တခုတွင်းဆိုတော့ဒီကိုကြောင်သွားတာပေါ့။ဒီဒီကဒါတော့မှနော်ကျောင်းတော်တို့တက်မှာတော့မဟုတ်ဘူး။ထင်းယူတော်တွေပေါ့
။1992ပိုင်းတွင်မှာလက်နဲ့နဲ့ငင်းငန်းရေးလဲတယ်ဆိုပြီးအပြည့်ရသဘောတူညီချက်တွေရေးထိုးလိုက်တဲ့အခါတယံဇာတပေါ်ကျွယ်ွားတဲ့ဒိုင်းသားဒေသတွေမှာတက်ကနေရာချက်ဝင်သွားနိုင်ပြီးအရင်ကသွားလို့မရတဲ့နေရာတွေကသဘာဝတယံဇာတတွေကိုစိတ်တန်းကြချက်လေပါတော့တယ
်ကချင်ပြည်နယ်အရှိမရောက်ဖြစ်မှာပေါ့နော်ရင်းတော့ဟိုဥက္ကနာမည်ကြီးတဲ့ဖီမော်တို့ကမ်ပိုင်းတို့အဲ့ဒီကနေပြီးတော့နောက်ပန်ဝါတောင်ကြားတို့အဲ့ဒီအောက်ဖက်ကမ်ပိုင်းဒီလိုပေါ့တော့ခုကွန်တိုရေးအပေါက်ဖြစ်နေအဲ့ဒီပဲဒီပေါ်တော့ဒီကုတ်ပြီးတော့ရောင်းပြီးတော့အဲ့ဒီမှာတတော်တီတတော်လေးတုံးပြီးသွားတာပေါ့ဗျာအဲ့ဒါကတော့ချင်းပြည်နယ်ကချင်းပြည်ပေါ့
ဆယ်စုနှစ်တွေချီပြီးစီမံကမ်းမဲ့စနစ်မဲ့ထိတိုင်းထုတ်ယူနေကြတဲ့အခါတဘာဝပတ်ဝန်းကျင်အကြီးအကျယ်ထိခိုက်ရပါတယ်အတိုင်းအဆမရှိအထိန်ချုံမရှိတော်ရီခုတ်တတူတွေတူးပေါ်တဲ့အတွက်မြေစည်းလွှာတွေတိုက်စားမြေရေပြိုဇီဝမျိုးစုံမျိုးကွဲတွေဆုံးရှုံးတော်ရင်သရစ္ဆာန်တွေနေစရာကျုံသွားဖန်လုံးအီအာနိသင်ဓာမွေတွေပို့ထွက်ရေရုညဉ့်ညမ်းစတဲ့ပတ်ဝန်းကျင်ပါရာရေးထိခိုက်ရပါတယ်စစ်တပ်ဟာသဘာဝတယံစတရေသာထုတ်ယူပြီးသဘာဝပတ်ဝန်းကျင်ထင်းသိမ်းရေးကိုလည်းစိတ်မဝင်စားဒေသခံတွေကိုတိုင်ပင်မှုနေနေတာတာဘာမှအသိမပေးပဲထင်သလိုစစ်တမ်းကျလုတာပါအရှိလေးလုံးစစ်အာဏာသိမ်းလိုက်တဲ့နောက်လူအခွင့်အရေးချုပ်ပေါက်တဲ့မြန်မာစစ်အစိုးရကိုအနောက်နိုင်ငံတွေကအရေးယူပိတ်ဆို့တန်ခတ်ချိန်မှာဆွေမျိုးပေါက်ဖို့ချစ်ကြည်ရေးစကားတွင်တွင်ပြောတဲ့တရုတ်နိုင်ငံနဲ့မြန်မာစစ်ဘုတ်ချုပ်တွေပို့လို့နှိစပ်သွားပြီး မြမတင်ရဇာတနဲ့ရေအားလက်ဆက်စီမံကိန်းတွေမှာတရုတ်ကထဲထဲဝင်ဝင်ဖောက်ဝင်လာပါတယ်ခုတချီစစ်အာဏာသိမ်းလိုက်ချိန်မှာယဉ်ကျေးတဲ့လူအတိုင်းအဝိုင်းမှာမရှိသင့်တော့တဲ့လက်နဲ့မဲ့သူကိုလက်နဲ့ရှိသူကအင်အားသုံးလူသေးသေးတဲ့အထိဖိနှိပ်ဖြိုခွင်းချိန်မှာနိုင်ငံအတွက်သာမကကဘာအတွက်ပါအကျိုးဖြစ်ထွန်းစေမဲ့ရာသီဥတုဆိုင်ရာစီမံချက်တွေကိုကုလသမဂ္ဂကဆိုင်ငံ့လိုက်တာပဲဖြစ်ပါတယ်ရှင်